ဂျပန်နိုင်ငံတိုကျိုမြို့အိုဆာကရပ်မှာမြန်မာကုလသမဂ္ဂဖွင့်ပြီးမြန်မာနိုင်ငံကိုဂျပန်ဆိုင်ကယ်နဲ့ကားဟောင်းတင်သွင်းနေတဲ့လုပ်ငန်းရှင်တဦးအပါအဝင်စုစုပေါင်းမြန်မာ9ဦးကိုတရားမဝင်ငွေလွှဲလုပ်ငန်းလုပ်ကံမှုနဲ့ဂျပန်ရဲကဆူဆွဲပြီးဖမ်းဆီးလိုက်တာဖြစ်တယ်လို့ဂျပန်ပြည်တွင်းရုတ်တံဌာနတစ်ခုဖြစ်တဲ့ ANN ကမနေ့ကကြေညာခဲ့တာပါ
။いわゆる地下銀行を営んでいたとして、ミャンマー人の男女5人が逮捕されました。
အစိုးရမြန်မာလုပ်ငန်းရှင်တွေဟာ2009ခုနှစ်ကနေအခုချိန်ထိတရားမဝင်ငွေလဲလုပ်ငန်းကနေအမြတ်ငွေပေါင်းဂျပန်ယန်130ကျော်ရရှိခဲ့တာကိုဂျပန်ရဲကစစ်ဆေးတွေ့ရှိခဲ့ကြောင်း ANN ရုတ်တံဌာနကပြောသွားတာဖြစ်ပါတယ်။ဂျပန်မှာအလုပ်လုပ်နေတဲ့မြန်မာ4ဦးကပြီးခဲ့တဲ့ဩဂုတ်လအတွင်းမြန်မာနိုင်ငံကိုဂျပန်ယန်ငွေ23,000လွှဲခဲ့တဲ့ကိစ္စပေါ်ဂျပန်ရဲတွေခြေအားခံဆောင်ကြည့်ခဲ့ရတာကအခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့တိုကျိုမြို့နေမြန်မာအမျိုးသမီးတူက VOA ကိုရှင်းပြပါတယ
်ကလျာမိုးဆိုတာကဒီမှာတော့ပါမနေနေတာပေါ့နော်သူ့အမျိုးသားဆိုကုထမောင်ကြီးသူတို့ကစုကားပုံမှာနေပါတယ်စုကားပုံမှာနေပြီးတော့ဗမာကုံတုံဆိုင်လေးပုံစံမျိုးသူတို့ကဆိုင်လေးသေးလေးဖွင့်ထားတယ်ပြီးတော့ရန်ကုန်လည်းသူတို့ဆိုက်ကဟောင်းနေပို့ပါတယ်ပြီးတော့ဗမာပြည်ငွေပတ်စံပို့ကျလို့ရှင်လဲသူတို့ကဒီကရန်ယူပြီးရန်ကုန်မှာပတ်စံဗမာငွေပေးပေးတယ်ပေးပေးပြီးတော့အိတ်ရလာတဲ့ရန်လေးကိုဒီမှာကျန်ကောင်ကကအော်လာရပါလေရှိလို့ရှင်ကျန်ကောင်ကကမှာတဲ့ဝေပမာဏကိုဒီကနေသူတို့ကရန်နဲ့တွင်ပြီးပမာယူမှာပမာချက်ကိုသူတို့လက်ခံတယ်ပေါ့နော်အဲ့ဒါကဂျပန်နိုင်ငံအနေနဲ့မှာဆိုလို့ရှိရင်တော့တရားမဝင်ဘူးပေါ့နော်အဲ့တရားမဝင်တဲ့အတွက်ကြောင့်မလို့သူတို့အဖွဲ့ရဲတွေစောင့်ကြည့်နေပြီးတော့စစ်စစ်ပြီးတော့ဖမ်းတယ်ဆိုတဲ့သဘောမျိုးပေါ့နော
်ဂျပန်ကနေမြန်မာနိုင်ငံကိုဟွန်ဒီငွေလွှဲလုပ်ငန်းလုပ်နေတဲ့မြန်မာလုပ်ငန်းရှင်တချို့ရှိပါတယ်အခုလိုတရားမဝင်ငွေလွှဲလုပ်ငန်းဖုံးပြနေရတာဟာမြန်မာနိုင်ငံမှာရှိတဲ့ဗန်လုပ်ငန်းတွေရဲ့ဝန်ဆောင်မှုအားနည်းချက်တွေကြောင့်ဖြစ်တယ်လို့မြန်မာရေးလှုပ်ရှားသူမိုက်ကျော်ဦးကသုံးသပ်ပါတယ်
။ဖမ်းတဲ့ပုံမှာစိန်ခေါ်ဖြစ်မှာလေကိုမြန်မာနိုင်ငံသားအချင်းချင်းပေါ့နော်။ဒုတိယတစ်ချက်ကလုံခဲ့တဲ့အာဏာရှင်အဆက်ဆက်ပေါ့နော်ဒီအနောက်နိုင်ငံရဲ့စွဲပစ်စုမှုတွေကြောင့်ကျွန်တော်နိုင်ငံမှာဗန်နဲ့ပတ်သက်လို့ဖူးလို့တိုးတက်မှုအများအောင်ကြားတယ်တခြားနိုင်ငံနဲ့ရှင်းပေါ့လေ။ဒီမှာရောက်နေတဲ့တခြားနိုင်ငံဖိလစ်ပိန်းတခြားတိုင်းဆိုသူတို့နိုင်ငံငွေဆိုတဲ့အဆင်ပြေတယ်ဒီနိုင်ငံမှာရောက်နေဆုံးမြန်မာနိုင်ငံလည်းဒီလိုပဲကိုယ့်နိုင်ငံကိုပတ်စံတာပေါ့ဒီနည်းပဲရှိတယ်ဒါ2015ဒေါ်ဆန်တက်နောက်ပိုင်းငွေဆွဲတဲ့စနစ်တွေကပိုလျောက်ပန်းတချို့ကလုတ်လာတယ်ရှိတယ်ဒါပေမဲ့လိုအပ်ချက်တွေအများကြီးရှိတယ်ကျွန်တော်လည်းကိုယ်တိုင်လွယ်ဘူးတော့ဥပမာလဲဒီကလုတ်အားခအချိန်လေးကပို့တဲ့အချိန်မှာဒီကပို့လိုက်တဲ့ငွေကငွေမောက်အင်္ဂလန်နဲ့ပါတယ်ဒါကဗမာပြည်ဘဏ်ကဆက်ဆံရေးနဲ့ကျဲတယ်ထုတ်ပြီးနေညှိကွင်းမှုရှိတယ်ဒီလိုစီရင်မှုတွေရှိလို့ဒီလိုပဲဒီဥက္ကဋ္ဌမြန်မာပြည်ငွေလွှဲတဲ့နည်းတွေတုံးနေရတယ
်အခုလိုမျိုးဂျပန်ကနေမြန်မာနိုင်ငံကိုတရားဝင်ငွေလွှဲလုပ်ငန်းလုပ်ကင်မှုနဲ့2005-2006ဝန်းကျင်လုံးကတိုကျိုမြို့တာကနာရိုဘာဘာဘူရာနာကမြန်မာလုပ်ငန်းရှင်တူဦးကိုရဲကဖမ်းဆီးထိန်းသိမ်းခဲ့ပြီးလာအနေငယ်ကြမှာအာမခံနဲ့ပြန်လွှတ်ပေးခဲ့ပူပါတယ်ခင်ဗျာ